ဇန်နဝါရီလ20ရက်နေ့မှာအမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျင်းပပွဲမတိုင်ခင်မှာပဲဂျိုးဘိုင်ဒန်အစိုးရလက်ထက်မှာနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အမေရိကန်မဟာမိတ်နိုင်ငံတွေအကောင်မြင်မျှော်လင့်နေပါတယ်။ဥရောပဘက်ကယင်းနှီးနှွေးထွေးတဲ့စကားတွေကြားနေရပေမဲ့ဆက်ဆံရေးနဲ့ပတ်သက်လို့ရှေ့မှာအသားစီတွေလည်းဖြစ်လာနိုင်ခြင်းရှိနေပါသေးတယ်။ဟင်ရီရစ်ချ်ဝဲလန်ဒန်မြို့ကနေသတင်းပေးပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားမှာပါ။ဂျိုးဘိုင်ဒန်ရဲ့ကျန်းသက်စာကျင်းပပွဲဟာအမေရိကန်ပြည်ထောင်စုသမဂ္ဂကမ္ဘာကြီးအတွက်ပါစမျက်နှာသစ်ဖွင့်လိုက်တဲ့လက္ခဏာဆောင်ပါတယ်။အမေရိကန်မဟာမိတ်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ရောရန်ဖက်နိုင်ငံတွေနဲ့ပါဆက်ဆံရေးသစ်တွေစပြီးတော့အသက်ဝင်နေပါပြီ။ Klingendale Institute ကနိုင်ငံခြားမူဝါဒရေးရာကျွမ်းကျင်သူ Ram Kokkawekh အခုလိုသုံးသပ်ပါတယ
်။ Climate agenda, global trade policy,
ဂျိုးဘိုင်ဒန်နဲ့ပတ်သက်လာရင်ဥရောပခေါင်းဆောင်တွေထိတ်တန့်ဦးစားပေးပြောဆိုကြမယ့်အကြောင်းအရာတွေမှာဥရယာစီပြောင်းလဲမှုကမ္ဘာကုန်သွယ်ရေးမူဝါဒသက်ပေါင်းစုံပါဝင်တဲ့ institution တွေနဲ့ဥရောပလုံခြုံရေးကိစ္စရပ်တွေပါဝင်နေပါတယ်
။ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့ပတ်သက်လာရင်တော့ရှေ့မှာကြီးမားတဲ့အသားစီတွေရှိနေနိုင်ပါသေးတယ်။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးမူဝါဒနဲ့လူ့အခွင့်အရေးချိုးဖောက်မှုကိစ္စရပ်တွေမှာစိုးရိမ်မှုတွေရှိနေပေမဲ့လည်းဥရောပသမဂ္ဂ EU ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုအရရှိထားတာပါ
။ Europe doesn't see China as a geopolitical peer competitor.
အမေရိကန်ကရှုမြင်နေသလိုမျိုးတရုတ်နိုင်ငံကိုပထဝီနိုင်ငံရေးတိုင်ပင်နိုင်ငံတစ်ခုအဖြစ်ဥရောပဘက်ကရှုမြင်ထားတာတော့မဟုတ်ပါဘူး။
သမ္မတဘရက်ဥဘာမာအစိုးရလက်ထက်ကသူ့သမ္မတအဖြစ်မစ္စတာဘတ်ဒန်တာဝန်ယူခဲ့တဲ့အချိန်မှာတော့ဥရောပမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့၄နှစ်တာကာလမှာတော့ဥရောပနိုင်ငံအတော်များများကသူတို့ရဲ့မဟာမိတ်အမေရိကန်နိုင်ငံကိုယုံကြည်အားကိုးနိုင်မှာမလားဆိုပြီးတော့မေးခွန်းတွေထုတ်လာကြတာပါ။ဥရောပမဟာမိတ်တွေဘက်ကကိုယ့်ခြေပေါ်ကိုယ်ရနိုင်ဖို့ပြင်ဆင်ရမယ်လို့မြင်နေကြပြီလို့လည်းကော်ဒဝက်ခ်ကပြောပါတ
ယ်။ They think they need to develop their own so-called strategic autonomy.
ဥရောပနိုင်ငံတွေကသူတို့ဘာသာကိုယ်ပိုင်ပြဋ္ဌာန်းမှုကိုမဟာဗျူဟာကြောက်ကြရေးဆွဲဖို့ထင်မြင်ယူဆလာကြပါတယ်။အမေရိကန်ဘက်ကလည်းကဲဒီမှာစပွဲထိပ်ကိုကျုပ်တို့ပြန်ရောက်လာပြီ။အမေရိကန်ဦးဆောင်မှုနောက်လိုက်ကြပါဆိုပြီးပြောလာပါလိမ့်မယ်။တရုတ်နဲ့ဆက်ဆံရေးလို့အရေးကြီးတဲ့ကိစ္စရပ်တွေမှာသဘောထားကွဲလွဲပြီးအဆုံးသတ်သွားတာမျိုးဖြစ်မလာအောင်ယုံကြည်မှုတည်ဆောက်ဖို့ကောင်းကောင်းစီမံနိုင်ဖို့တော့လိုပါတယ်။
တစ်ချိန်ထဲမှာပဲအမေရိကန်ရဲ့ကုန်သွယ်ရေးကတရုတ်နဲ့ရောဥရောပနဲ့ပါတိတ်ပြီးတော့အဆင်မပြေပါဘူး။သမ္မတဒိုနယ်ထရမ့်လက်ထက်မှာအမေရိကန်နဲ့ဥရောပနိုင်ငံတွေကြားကွန်ပစ်စီတချို့အပေါ်အပြန်အလှန်အခွင့်အရေးတိုးကောက်ခဲ့တာပါ။ပြင်သစ်စီးပွားရေးရာဝန်ကြီးဘရူနိုလီမရေကအခုလိုပြောထားပါတ
ယ်။ At the top of the agenda will be to
အမေရိကန်နဲ့ဥရောပကြားကုန်သွယ်ရေးစစ်ပွဲရပ်ပစ်ဖို့ထိတ်ဆုံးမှရှင်းလင်းလင်းဖော်ပြထားပါတယ်။အမေရိကန်ဆိုရဘက်ကပြင်သစ်ဝိုင်လုပ်ငန်းတွေအပေါ်ကန့်သတ်အရေးယူတာတွေ၊နောက် Boeing Airbus လေးထုတ်လုပ်ရေးလုပ်ငန်းအပေါ်မှာခွန်တိုးကောက်တာမျိုးလိုမျိုးကိစ္စရပ်တွေကအမေရိကန်ရောဥရောပအတွက်ပါကြိုးမရှိတာကြောင့်ဒါကိုရပ်ပစ်စေချင်ပါတယ
်ဗြိတိန်နိုင်ငံကရောအမေရိကန်နဲ့ဥရောပကိုဆက်သွယ်ပေးတဲ့အတ္တလန္တိတ်သမုဒ္ဒရာကြားကသဒ္ဒါအဖြစ်အစဉ်လာတိုင်းရှုမြင်ထားတာပါဒါပေမဲ့လည်းဥရောပကနေဗြိတိန်နိုင်ငံခွဲထွက်လိုက်တဲ့အတွက်အခြေအနေတွေတမျိုးသဖုံပြောင်းသွားပါတယ
် So when it comes to trade issues or perhaps also climate change or
ကုန်သွယ်ရေးကိစ္စဒါမှမဟုတ်ဥရုယာတီပြောင်းလဲမှုဒါစီရေးကိစ္စတွေစီးပွားရေးရာစီကံသတ်မှတ်ချက်တွေဗန္ဒာယီအထက်အထက်လူကိစ္စမျိုးတွေနဲ့ပတ်သက်လာရင်ဒီနိုင်ငံဟာအမေရိကန်ပထမဦးစားပေးချဉ်းကပ်မဲ့နေရာဖြစ်လာတော့မှာမဟုတ်ပါဘူး
။ဒါပေမဲ့လည်းလုံခြုံရေးကိစ္စမှာတော့ဗြိတိန်ကအမေရိကန်အဓိကမဟာမိတ်အဖြစ်ဆက်ရှိနေပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရပ်က JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার သဘောတူညီမှုစာချုပ်ကထိတ်တန့်ဦးစားပေးရမယ့်ကိစ္စဖြစ်တယ်လို့အင်္ဂါနေ့မှာပြောထားပါတယ်။ဒီစာချုပ်ကနေ2018ခုနှစ်မှာအမေရိကန်နှုတ်ထွက်ထားတာပါ
It is welcome that President elect Biden and the new administration
JCPOA သဘောတူစာချုပ်ကိုပြောင်းဝင်မယ်ဆိုပြီးယူကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့သူ့ဆွေးနွေးပွဲကပြောဆိုထားတာကိုကျေးဇူးပါတယ်ဒါဆိုရင်တော့ဒီစာချုပ်ကပိုပြီးခိုင်မာအကောင်းလာမှာဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဥရောပနဲ့အမေရိကန်မှာလည်းပြည်သူ့ကျန်းမာရေးနဲ့စီးပွားရေးအခြေအတဲတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်မကြခင်မှာတော့အတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကတိုင်းပြည်တွေအနေနဲ့ပြည်တွင်းအရေးကိစ္စတွေကိုသာအရင်ဆုံးဦးစားပေးဆောင်ရွက်ကြအောင်မှလည်းဖြစ်ပါတယ်။ကျမနောင်လောပါ